တလားနိဗ္ဗာန်ကြာဆစ်ဆီကြာနာမှုရက်နားထားရတဲ့နိုင်ငံတော်တနင်္ဂနွေပုဂ္ဂိုလ်တော်ဆန်းစုကြည်သူ့ရဲ့စီးပွားရေးကြံပေးမစ္စတာရှောင်းတန်ရဲ့အပါအဝင်အနေဒီအစိုးရလက်ထက်ကဝန်ကြီး3ဦးတို့ရဲ့နိုင်ငံတော်လျှို့ဝှက်ဥပဒေပုံမှန်31ခန်းငယ်နဲ့ဆွတ်ဆိုထားတဲ့အမှုကိုဒီကနေ့ပြန်လည်စစ်ဆေးကြားနာခဲ့ပါတယ်။ဒီနေ့ရုံးကြီးမှာစစ်ကောင်စီဘက်ကတင်တဲ့တပ်တွေ2ဦးကိုစစ်ဆေးခဲ့တယ်လို့သိရပါတယ်။ဒူရဲမှုအစင်းရှိတဲ့ရဲအရာရှိ2ဦးနဲ့ယာအိမ်မှု2ဦးတို့ကိုဒီကနေ့စစ်ဆေးမှုလုပ်ခဲ့တယ်လို့သိရပါတယ်။စစ်ပွဲရေးကြံပေးရှောင်းတန်ရဲ့ laptop မှာတွေ့ရတဲ့စီမံဘဏ္ဍာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့ဆာရွက်ဆရာနေကြောင်းသူ့အပြင်ဒေါ်ဆန်းစုကြည်နဲ့အန်အဒီအစိုးရလက်ထက်ကစီမံဘဏ္ဍာဝန်ကြီး2ဦးဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒုဝန်ကြီးဦးဆက်အောင်စုစုပေါင်း5ဦးကိုစစ်ကောင်စီဘက်ကနိုင်ငံတော်လေးဝက်အဥပဒေပုံမှန်31ခန်းငယ်နဲ့တရားဆွတ်ဆိုထားတာဖြစ်ပါတယ်။ကင်းစာဝေဒနာကြောင့်အစာအိမ်အရေးပေါ်ခွဲစိတ်မှုလုပ်ခဲ့ရတဲ့အန်အဒီအစိုးရလက်ထက်ကစီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းရဲ့ကြားမှရေးအခြေအနေကြောင့်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလလယ်လောက်ထဲကစစ်ဆေးကြနာမှုတွေကိုခက်တရနားထားခဲ့ရတာကိုအခုမှပြန်လဲစတင်စစ်ဆေးကြတာဖြစ်ပါတယ်။ဦးစိုးဝင်းအခြေအနေကတိုးတက်လာတဲ့အခြေအနေမှာရှိပေမဲ့စိတ်ယုံကျွင်းဝင်မရသေးတာမို့ဒီကနေ့ရုံးချင်းကိုမတက်ရောက်နိုင်ကြောင်းတရားရုံးကိုတင်ပြလာခဲ့တယ်လို့သိရပါတယ်။ဒီကနေ့မှာရှောင်းတန်တဲ့တဦးတည်းကိုဆွတ်ဆိုထားတဲ့လာဝကအဲဥပဒေကိုလည်းစစ်ဆေးခဲ့ပြီးတရားလူပြတက်တဲ့တဦးကိုစစ်ဆေးခဲ့တယ်လို့သိရပါတယ်။အမှုနှစ်ခုစလုံးစစ်ဆေးချက်တွေနဲ့ပတ်သက်လို့အသေးစိတ်တော့မသိရသေးပါဘူး။ဒေါ်ဆန်းစုကြည်ရှိနေတယ်ကိုအမှုအကြောင်းမပြောဖို့စစ်ကောင်စီကပုံမှန်144ထုတ်ခါဖြစ်ဆိုခွင့်ပိတ်ထားတာကြောင့်အသေးစိတ်အခြေအနေကိုတော့မသိရှိရသေးပါဘူး။ရုံးချင်းကိုလာမဲ့ကြာတာပိတ်နေဇန်နဝါရီလ20ရက်နေ့ကိုထပ်မံချိန်ဆထားပါရခင်ဗျာ။